ကုတလောမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ့နော် KNU တို့ဒီမွန်ပြည်စစ်တို့နဲ့ပါအစိုးရကိုယ်စားလက်အဖွဲ့တွေဆွေးနွေးနေတာတွေတွေ့ရတယ်။အဲ့ဒီပုံမှာကိုလည်းအောင်တို့အနေနဲ့ကြတော့ဘလို့မြင်လဲခင်ဗျာ
။အခုတလောစစ်ကတော့တွေ့နေတာတွေတော့တော်တော်များတယ်ပေါ့ဗျာ။ကျွန်တော်အမြင်သုံးသပ်ချက်ကတော့ဒီလိုတွေ့ဆုံဆွေးနွေးမှုတွေကနှစ်ဖက်စလုံးအနေနဲ့အောင်မြင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်ဖို့ကဘာရေးကြီးတာလဲဆိုတော့ဒီတရိပ်ဗမာပြည်ရဲ့နိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့နိုင်ငံရေးရတွေ့ဆုံဆွေးနွေးမှုဒီဘလောက်ဖြစ်မလဲဆိုတဲ့ပုံမှာမူတည်တယ်။နောက်အဲ့ဆွေးနွေးပွဲတွေကလည်းဘလောက်ထိဆွေးနွေးခွင့်ရကြမှာလဲဆိုတဲ့ပုံမှာမူတည်တယ်။အဲ့ထဲမှာဘလောက်ထိညီနိုင်လို့ရမလဲဆိုတာပုံမှာမူတည်တယ်။ဆိုတော့ကျွန်တော်အနေနဲ့တော့အကြံပြုတာကတော့ဘာလဲဆိုတော့ဒီနေ့ဗမာပြည်မှာလိုအပ်နေတာကတော့တိုင်းသားတွေပါဝင်နော်ဒီဒီမိုကရေစီအားစုတွေအလုံးပါဝင်နေတဲ့ဗမာပြည်ကိုဘယ်လိုမျိုးပြန်လဲတည်ထောင်မလဲဆိုတဲ့ဒီ road map ပေါ့အဲ့ဒီဥစ္စာတစ်ခုကိုကျွန်တော်ဖော်ထုတ်နိုင်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုလို့ရှိရင်တော့ပြည်သူဆွေးနွေးတဲ့ကိစ္စတွေကပုံပြီးမှန်ကန်လာမယ်ပုံပြီးတော့အသေးပဲရှိမယ်အရေးရှိတည်တဲ့နဲ့ညီညာရဲ့ဥတည်သွားမယ်လို့ကျွန်တော်ထင်ပါတယ်
ကျွန်တော်တို့တွေ့နေရတာတိုင်းသားအဖွဲ့တွေနဲ့ကတော့သူတို့အငင်းငယ်ဆွေးနွေးနေကြတယ်ဆိုတဲ့သတင်းတွေလည်းတွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့မတွေ့ရတာဥပမာ ABSDF လို့ကျောင်းသားလက်နက်ကိုင်အဖွဲ့နဲ့ဆွေးနွေးမယ်ဆိုတဲ့အပြောဓာတ်တွေမကြားရဘူး။နောက်တစ်ခါဒီလက်နက်ကိုင်အဖွဲ့မဟုတ်ဘဲနဲ့ပြည်내ဆက်မှာအခြေဆိုင်ပြီးတော့လောက်ကိုင်နေတဲ့ကိုလယ်အောင်လို့ဒီဒီမိုကရက်တစ်နေရာစုလို့အဖွဲ့တွေနဲ့ဆွေးနွေးဖို့လို့ဆိုတဲ့ဟာမျိုးတွေပေါ့နော်။အဲ့ဒီနဲ့ပတ်သက်လို့ဘာတွေကြားလဲခင်ဗျာ။
အခုတော့ကျွန်တော်လည်းဒီစိမ့်ပဲထုတ်ပြန်ထားပါတယ်ဟိုတိတိတဲ့ဆိုတဲ့အကြောင်းပေါ့နော်ဒါကျွန်တော်ဘက်ကပြောရတဲ့အကြောင်းပေါ့ဒါပေမဲ့ဒီတိုင်းတာတွေကဘယ်လောက်ထိဥတည်နေလဲဆိုတော့ကျွန်တော်လည်းမသိဘူးလေနောက်တွေ့တာလည်းရုပ်တရက်လိုတွေ့ရတဲ့ဥစ္စာဖြစ်တာ哦ဆိုတော့အခုလက်ရှိရှိနေအစိုးရကတကယ်တမ်းကိုပဲတိုင်းပြည်ကိုတောင်းနေတဲ့အခြေအနေရှာနေတယ်ဆိုလို့ရှိရင်ပေါ့လေအားလုံးပါဝင်တဲ့ဒီအခြေအနေတွေတွေ့ဆုံဆွေးနွေးမှုတွေနောက်ပြီးတော့မှတကယ်ကိုပဲလုပ်ဖို့ကံပဲဆွေးနွေးနေဆွေးနွေးသွားတဲ့ဥစ္စာတွေဖြစ်လာရင်တော့အမှန်တော့မှာပါ
အဲ့တော့တကယ်လို့ပေါ့နော်အဲ့ကိုနိုင်အောင်တို့ရဲ့ဒီမိုကရက်တစ်အင်အားစုနဲ့ပေါ့နော်အစိုးရဆွေးနွေးမယ်ဆိုရောကိုနိုင်အောင်တို့အတွက်ပြောရပြင်ဆင်ထားပြီလားခင်ဗျာ
ကျွန်တော်အဲ့ကိစ္စနဲ့ပတ်သက်လို့တော့ဘာမှပြောပြမရှိသေးပါဘူ
းဘုမာပြည်ထဲမှာပြောင်းလဲဖြစ်နေပြီဆိုတဲ့အသံတွေလည်းကျွန်တော်တော်တော်လေးကြားရတယ်အဲ့တော့ကိုနိုင်အောင်တို့ကဘယ်လိုမြင်ရလဲခင်ဗျာဒီအပြောင်းလဲဖြစ်နေပြီဆိုတဲ့အပေါ်မှာ
ဟိုလေကျွန်တော်သင်ပြချင်တာတော့ဘာလဲဆိုတော့အပြောင်းလဲဆိုတာကအပေါ်တဲ့အဆောက်အုံမှာပြောင်းလဲနေတာမျိုးမကဘဲနဲ့ရေရှည်တည်တဲ့ခိုင်မြဲနိုင်တဲ့တောင်းလဲတွေဖြစ်ဖို့လိုတာပေါ့နော်ဆိုဥမာဆိုပါဆိုကိုဆူဂျက်စတင်ရေးဥရပြုရေးမန္တန်၃ရက်ကတကယ်ကိုပဲလွတ်လွတ်လပ်လပ်နဲ့เนาะအပြန်အလှန်ထိန်းချောင်းပြီးတော့တော့ဆောင်ရွက်ဖြစ်ပြီလားเนาะနောက်ပြီးတော့ကျွန်တော်တို့ရှင်းမှုပွားပြောက်ရေးဆိုပြီးတော့ဆွေးနွေးတဲ့ကိစ္စတွေကို policy ရာဘောလုပ်ငန်းစဉ်ရာဘောအကောင့်တွေဖော်နေတဲ့ဟာတွေဖြစ်ပြီလားပြည်သူဆွေးနွေးတဲ့ဟာတွေအားလုံးကတကယ်ကိုပဲတိုင်းပြည်တစ်ခုလုံးတန်လဲတည်ဆောက်နိုင်တဲ့အစီအစဉ်တစ်ခုဥတည်တဲ့ဆွေးနွေးပွဲတွေဖြစ်သလားပေါ့နောက်ပြီးတော့မှမတရားဖန်ခံထားတဲ့နိုင်ငံရေးကျင်းသားတွေလွတ်ပြီလားပြည်တွင်းစစ်တွေရပ်ပြီလားပြည်သူတွေအားလုံးကမှချုပ်ချယ်ထားတဲ့ဖိနစ်တဲ့ဥပဒေတွေပြောက်ပြီလားဆိုတော့အဲ့ကိစ္စတွေအားလုံးကိုကျွန်တော်တို့ပြည်သူတွေအားလုံးကတော့မျှော်လင့်နေမှာခင်ဗျာလေဆိုတော့အဲ့ဒါတွေရှိမလာပဲနဲ့တော့တကယ်တမ်းစစ်မှန်တဲ့ပြည်ရင်ကြောင်းလေးတော့ဖြစ်မလာနိုင်ဘူးခင်ဗျာ
အဲ့တော့ဟိုသမရအသိစေရတော့ပြောတာရယ်လေမတူ क्वे ပြတဲ့အုပ်စုတွေနဲ့ဆွေးနွေးပြီးတော့တူတာတွေဆွေးနွေးမယ်တွဲလုပ်မယ်မတူတာတွေခဏဖယ်ထားမယ်ဆိုတဲ့သဘောမျိုးပြောတယ်ပေါ့နော်အဲ့တော့ကိုနေအောင်တို့ဘယ်လိုစဉ်းစားမိ
ကျွန်တော်ကပဋိပက္ခဖြစ်တယ်ဆိုတော့ကမတူတာတွေကိုပြလို့ပဲလေမတူတာတွေပြင်းမှပဲပဋိပက္ခကိုပြင်းလို့ရမှာလေဆိုတော့ကျွန်တော်တော့ဟိုတူတာတွေတွဲလို့မတူတာတွေခွဲလို့ဆိုတာနိုင်ငံတော်တည်ဆောက်ရေးမှာတော့အဲ့လိုတော့မရဘူးလို့ကျွန်တော်ထင်တယ်မတူတာတွေပြဿနာဖြစ်နေတယ်ပဋိပက္ခတွေဖြစ်လာတယ်ပဋိပက္ခတွေကပကွဲလာတယ်ဆိုတော့အဲ့ဒါတွေကိုမရှင်းကျင်လို့တော့မရဘူးကျွန်တော်ထင်တာဆိုတော့နိုင်ငံရေးသိမယ်ဆိုလို့ရှိရင်နိုင်ငံရေးရှိမယ်ဆိုလို့ရှိရင်တော့ပြင်းချင်းတဲ့စိတ်ရှိရမယ်ဖြစ်ရှင်ရဲ့တတိရှိရမယ်အဖြေလက်ရှိရမယ်ကျွန်တော်တို့လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျအခုလို့ပြောပြတာ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါ